မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွင်းမှာကျူးလွန်ခဲ့တဲ့ဒီလူခွန်ရေးချိုးဖောက်မှုတွေကိုကင်တွယ်အရေးယူဖို့စိတ်ဆန္ဒရှိသလိုပဲအရေးယူနိုင်စွမ်းလည်းရှိတယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေကကုလသမဂ္ဂလူခွန်ရေးကောင်စီမှာပြောသွားပါတယ်။ရခိုင်မှာဖြစ်ခဲ့တဲ့လူခွန်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေတိုးလာနေပြီးအခုညီလာခံထဲမှာလည်းဒီအကြောင်းတွေဆွေးနွေးဖို့ရှိနေတဲ့အချိန်မှာမြန်မာခေါင်းဆောင်တဦးကအခုလိုပြောသွားခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုကိုသားညွန့်ဦးကပြောပြပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ညီလာခံနိုင်ငံအကြီးတန်းခေါင်းဆောင်တွေမေကွန်းပေးကြတဲ့အစည်းအဝေးမှာနိုင်ငံတော်တမန်ငံယုံဝင်ကြီးဦးကျော်တင့်ဆွေကနေပြီးတော့ဒီကနေ့ဖေဖော်ဝါရီလ26ရက်နေ့မှာပြောဆိုသွားတာဖြစ်ပြီးရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအလေးပေးအဲ့ဒီမှာရှင်းပြပါရတယ်။မြန်မာအစိုးရအနေနဲ့ရခိုင်ရင်းနဲ့ပတ်သက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင် ICEO ကိုဖွဲ့စည်းပြီးတော့အဲ့ဒီစုံစမ်းရေးအဖွဲ့ရဲ့အစီအစဉ်စာအပေါ်မှာအရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိတယ်လို့လည်းပြောပါရတယ်
။ The government has studied the report andThe office of the president issued a statement instructing
အစိုးရအနေနဲ့ဒီအစီရင်ခံစာကိုလေ့လာပြီးတဲ့အခါကျတော့ရှင်းနေကြုံယုံနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့အရေးယူကင်တွယ်မှုတွေလုပ်ဖို့တမရယုံကနေညွှန်ကြားချက်ထုတ်ခဲ့ပါတယ်အလားတူလိုပဲတမရဘက်ကလည်းဒီအမှုတွေကိုတမရတရားစီရင်ရေးလမ်းကြောင်းအရေးယူဖို့စစ်ဥပဒေချုပ်ယုံကနေဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီအမှုကျွလွန်သူတွေကိုအရေးယူဖို့စိတ်ဆန္ဒရှိသလိုအရေးယူနိုင်စွမ်းလည်းရှိပါတယ်
။ဒါ့အပြင်ရခိုင်ပြည်ပခပြည်လေးနဲ့ဒုက္ခသည်တွေနေရာပြန်ရေးအတွက်လည်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်တွင်းကရိုင်ဂျာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖိအားတွေကိုရင်ဆိုင်နေရတယ်လို့လက်တလောနိုင်ငံတကာတရားရုံးမှလည်းရိုင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ကျူးလွန်နေဆိုတဲ့ဆွဲချက်ကိုလည်းရင်ဆိုင်နေရတာပါ။မြန်မာစုအဘက်ကတော့ရိုင်ဂျာအုံနှုံးကိုလက်မခံပေမဲ့ဒီအဖြစ်အပျက်တွေကိုနိုင်ငံတွင်းတရားစီရင်ရေးအရာကင်တွယ်ဖြစ်ရှင်းသွားနိုင်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်။အခုကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ညီလာခံအတွင်းမှာလည်းရခိုင်ပြည်နယ်ကရိုင်ဂျာအရေးကိစ္စအပေါင်းဝင်မြန်မာလူခွင့်အခြေအနေနဲ့ပတ်သက်လို့အတော်လေးစမ်းစစ်ဝေဖန်ခံရမယ့်အခြေအနေမှာရှိနေတာပါ။ပြည်သူ့ဝန်ကြီးဦးကျော်တင့်ဆွေကတော့ဒီလူခွင့်ကောင်စီအနေနဲ့ကမ္ဘာနေရာအသီးသီးကလူခွင့်ကိစ္စတွေကိုကင်တွယ်တဲ့နေရာမှာတပြေးညီဆောင်ရွက်ဖို့လိုသလိုတိုင်းပြည်တွေရဲ့တည်ကြားရှိတဲ့တန်ဖိုးနဲ့အချုပ်အခြာကိုလေးစားဖို့လိုတယ်ဆိုတာကိုလည်းထောက်ပြပါရတယ်။သူကိုယ်တိုင်ကုလသမဂ္ဂအမြဲတမ်းကုစလေဖြစ်နေနယူးယောက်မှာတာဝန်ထမ်းဆောင်စဉ်ကလူခွင့်ရေးကော်မရှင်ကနေကုလသမဂ္ဂလူခွင့်ရေးကောင်စီဖြစ်ပြောင်းလဲဖို့ပြင်ဆင်ဆောင်ရွက်မှုမှာပါဝင်ခဲ့ပြီးတော့အဲ့ဒီတုန်းကလူခွင့်ရေးကောင်စီနဲ့ပတ်သက်လို့မျှော်လင့်တာတွေဖြစ်မလာသေးဘူးလို့သူ့ရဲ့မိကုံးမှာထောက်ပြသွားတာပ
ါ The international community has high hopes and aspirations We dreamed of a human rights council where all human rights
လူခွင့်ရေးကောင်စီဖွဲ့စည်းမှုမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညှော်လင့်ချက်ကြီးကြီးမားမားရှိခဲ့ပါတယ်။ဖွံ့ဖြိုးတိုးတက်မှုတွေဦးစားပေးဆောင်ရွက်ပြီးနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလေးစားတန်ဖိုးထားကကမ္ဘာနေရာအသီးသီးကလူခွင့်ရေးအခြေအနေမှန်သမျှကိုမျှမျှတတတပြင်းညီကင်တွယ်သွားဖို့ဆိုတာညှော်လင့်ထားခဲ့ကြတာပါ
။အခုလူခွင့်ရေးကောင်စီညီလာခံအတွင်းမှာမြန်မာလူခွင့်ရေးနဲ့ပတ်သက်လို့သက်ဆိုင်ရာကုလတာဝန်ရှိသူတွေရဲ့တင်ပြချက်တွေပေါ်မှာအပြန်အလှန်ဆွေးနွေးကြဖို့လည်းရှိသလိုတက်တန်းကုံဆုံတော့မဲ့ Miss Yanhili နေရာမှာမြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကူစလဲတစ်ကိုလည်းခံထားဖို့ရှိနေပါတယ်။ဒီအတွက် American Outlet တော်အမတ်ဟောင်း Tom Andrews ကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကနေပြီးတော့အမည်စရင်တင်သွင်းထားပါတယ်။လူခွင့်ရေးကောင်စီညီလာခံကနေပြီးတော့ Tom Andrews ကိုအတီးပြုလိုက်မယ်ဆိုရင်တော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကူစလဲတွေတဲ့ပထမဆုံး American လူမျိုးဖြစ်လာမှာပါခင်ဗျာ။